11 media ကသတင်းသမားတွေအနေနဲ့သူတို့ရေးသားခဲ့တဲ့စောင်းမနဲ့ပတ်သက်ပြီးရန်ကုန်တိုင်းအစိုးရကတောင်းဆိုထားတယ်လို့တောင်းပန်မှာမဟုတ်ဘူးလို့မြန်မာနိုင်ငံသတင်းမီဒီယာကောင်စီနဲ့တွေ့ဆုံညှိနှိုင်းချိန်အတွင်းသဘောထားပေးခဲ့ပါတယ်ကောင်စီအနေနဲ့ကတော့ညှိနှိုင်းဖြေရှင်းတာကိုဆက်လုပ်သွားမယ်လို့ကောင်စီဝင်တဦးက VOA ကိုပြောပါတယ်ဒီအကြောင်းကိုရန်ကုန်မြို့ကနေကိုထက်အောင်ခန်းကသတင်းပေးပို့ထားပါတယ်ရှင
်အော်တိုဘာ10ရက်နေ့ထုတ်11ကြာနေမှာပါတဲ့အမြဲရှုံးနေတဲ့73စီဆိုင်တွေပိတ်ရေးငွေချေးသူဘယ်သူမှမသိတဲ့အကြောင်းကနေလူနာမည်ပေါက်ပြည်သူရှယ်ယာဆိုတဲ့ဆောင်းပါးနဲ့ပတ်သက်ပြီးတိုင်းစိုးဝဖွဲ့ကိုပြည်သူအများကယုံကြည်မှုပြက်စီရဲဆိုပြီးပြန်လည်တောင်းပန်မှုတိုင်ကြားထားတာကိုရေးသားသူဘက်ကတောင်းပန်မှုညှင်းဆန်လိုက်တာပါဒီနေ့ကနေ့ကသတင်းမီဒီယာကောင်စီနဲ့11မီဒီယာတို့ဒုတိယကြိမ်တွေ့ဆုံညိုင်းချိန်မှာတောင်းပန်မှုညှင်းဆန်လိုက်တာလည်းဖြစ်ပြီးဒါနဲ့ပတ်သက်လို့မြန်မာသတင်းမီဒီယာကောင်စီအတွေ့အမှုကိုကြော်စွာမင်းကအခုလိုရှင်းပြပါတယ
်။အဲဒီသတင်းတော့ပို့ပြီးရေးသားတဲ့ကိုချိုးဝေကနေပြီးတော့သူဘာကြောင့်ဒီသတင်းကိုရေးရတာလဲဒီသတင်းကဘလိုမျိုးပုံစံမျိုးရှိတဲ့အနေအထားကိုသူပြင်ပြတာပေါ့နော်။တကယ်သူကတော့ဒါအခိုင်အမာဟိုဗါလက်ဟိုအထောက်အထားခိုင်ခိုင်မာမာနဲ့သူရေးရပြီးဒီသတင်းကမှန်ကန်တာပေါ့။သူအနေနဲ့တော့ဒီအပေါ်မှာပေါ့ဟိုပါလဲဟိုတောင်းပန်ဖို့မရှိဘူးပေါ့နော်အဲ့ဒါတော့ဒါသူအနေနဲ့ရေးသားတဲ့သူအနေနဲ့ပြောတာပေါ့နော
်အစောပိုင်းမှာရောင်းတိုင်းဆိုးရကစောင်းမရှင်ဖြိုးဝေပါဝင်အိဒါချုပ်ကုကျော်စောလေးနဲ့တောင်းငန်းအိဒါကိုနီရီမင်းတို့ကိုနိုင်ငံတော်ကြီးညိုပြက်စီမှုပုံမှန်9ခန်းနဲ့တရားစွဲဆိုခဲ့ပြီးအချုပ်နဲ့အမှုရင်ဆိုင်ခဲ့ရပါသေးတယ်နောက်ပိုင်းမှာနိုင်ငံတော်တမနာရုံးဝင်ညင်ရချက်နဲ့အမှုကိုပိတ်သိမ်းပြီးသတင်းမီဒီယာကောင်စီနဲ့ညှိနှိုင်းနေတာဖြစ်ပါတယ်ကောင်စီဘက်ကတော့အတက်နိုင်ဆုံးညှိနှိုင်းဖြေရှင်းပေးမယ်လို့ကိုကျော်စွာမင်းကဆက်ပြောပါတယ
်။ဒီမှာကျွန်တော်တို့ရဲ့ရည်ရွယ်ချက်ကတော့ဒီမှာညှိနှိုင်းတည်လဲရေးကိုကျွန်တော်တို့ဦးတည်တယ်။အဲ့လိုတည်လဲရေးဦးတည်သွားရောက်အောင်လည်းကျွန်တော်တို့ဆောင်ရွက်သွားပါမယ်။ကောင်စီအနေနဲ့ကတော့လေကျွန်တော်တို့ကဒီမီဒီယာဥပဒေတိုင်းဗားတိုင်းနာဆောင်ရွက်ကြတာကိုကျွန်တော်တို့ကကြိုးစိုးရဲပေါ့နော်။နောက်ပြီးတော့သတင်းမီဒီယာသမားတွေလည်းသတင်းမီဒီယာဥပဒေနဲ့ပဲကျွန်တော်တို့ဒါတိုင်ကြားဖို့ကျွန်တော်တို့ကအမြဲတမ်းတောင်းဆိုတယ်။ဒါကြောင့်မို့လို့လည်းကျွန်တော်တို့ကဒီတိုင်ကြားဖို့ပို့ပါပါဟုတ်ဒီသတင်းမီဒီယာကောင်စီနေနဲ့အတက်နိုင်ဆုံးညှိနှိုင်းဖြေရှင်းပေးဖို့ကျွန်တော်တို့ဆောင်ရွက်သွားပါမယ
်။လာမယ့်သတင်းပတ်ထဲမှာတော့တိုင်းစိုးအဖွဲ့ကညွှန်ကြားရေးမှူးဦးအောင်ကျော်ခန့်ကိုကောင်စီကခေါ်ယူပြီးညှိနှိုင်းဆောင်ရွက်သွားမယ်လို့လည်းပြောပါရတယ်။သတင်းမီဒီယာကောင်စီကတဆင့်ညှိနှိုင်းဆောင်ရွက်လို့မရဘူးဆိုရင်ဥပဒေတိုင်းဆက်လက်ဆောင်ရွက်သွားဖို့တမနာရုံးကညွှန်ကြားချက်ရရှိထားတယ်လို့လည်းရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းတင်ကနိုင်ငံပိုင်မီဒီယာများနဲ့ Sky နဲ့ရုပ်သံလိုင်းတို့ကိုဖိတ်ခေါ်ပြီးပြောဆိုထားဘူးပါရတယ်။2016ခုနှစ်ကလည်း11 Media Group ရဲ့ CEO ဖြစ်တဲ့ဒေါက်တာတန်းထွန်းအောင်ကိုရန်ကုန်တိုင်းဆိုရကဆက်သွယ်ဥပဒေပုံမှန်66ဂါကြီးနဲ့အမှုဖွင့်ရေးယူခဲ့ပူပါတယ်။လက်ရှိရသဆိုရလက်ထက်မှာသတင်းမီဒီယာတွေပေါ်တရားစွဲဆိုမှုဟာ28မှုရှိပြီးသတင်းမှ44ဦးဟာတရားရင်ဆိုင်ခဲ့ရင်းဆိုင်နေရသေးဖြစ်တယ်ဆိုပြီးသတင်းလွတ်လပ်ခွင့်အတွက်လှုပ်ရှားဆောင်ရွက်နေတဲ့အဖွဲ့တွေကပြောပါတယ်။ဒီပမာဏဟာတမနာဟောင်းဦးသိန်းစင်ဆိုရလက်ထက်ကတဲ့သတင်းမှတွေပေါ်အရေးယူရာတွေပုံများနေပြီးဒရင်းလက်ခွင့်ကိုချိမ့်ချောက်တဲ့လုပ်ရည်တွေဖြစ်တယ်လို့ဒီမိုကရေစီကိုယုံကြည်မှုမရှိတဲ့အာဏာရှင်ဆန်တဲ့အစိုးရတွေရဲ့လုပ်ရည်မျိုးနဲ့ပုံပြီးနှီးစက်လာနေတယ်လို့နိုင်ငံတကာမီဒီယာအဖွဲ့တွေကဝေဖန်ပြောဆိုနေကြပါတယ်ခင်ဗျာ